ရခိုင်ပြည်နယ်မှာမြန်မာတပ်မတော်ကဖမ်းဆီးစစ်ဆေးနေစဉ်သိမ်းဆုံသွားတဲ့ရခိုင်တိုင်းရင်းသားအရပ်သားပြည်သူတွေအမှုကိုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းစစ်ဆေးပေးဖို့နဲ့အပြစ်ရှိသူတွေကိုဖော်ထုတ်အရေးယူပေးဖို့ရခိုင်အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကဝါရှင်တန်မြန်မာတန်ရုံးရှိမှစန္ဒပြတောင်းဆိုခဲ့ကြပါတယ်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အရေးကိုအလေးထားဆောင်ရွက်နေတယ်လို့မြန်မာတန်မတ်ကြီးကတုံ့ပြန်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပါပါရှင
်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်လက်ကရွာနဲ့ရသေးရောင်မြို့နယ်ကြောက်တန်းရွာတွေမှာမြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးနေစဉ်ရခိုင်တိုင်းရင်းသားအရပ်သားပြည်သူ6ဦးတေဆုံးသွားမှုဟာစစ်တပ်ကဥပဒေမဲ့တပ်ဖြတ်ခြင်းသာဖြစ်တယ်ဆိုပြီးအမေရိကန်ပြည်ထောင်စုမှရှိတဲ့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကဆွဆွဲပြောဆိုလိုက်တာပါ။ဒါကြောင့်တည်ဆုံသွားသူတွေအမှုကိုလွတ်လပ်တဲ့ကော်မရှင်တရဖွဲ့စည်းစစ်ဆေးပေးဖို့နဲ့အဲ့ဒီတည်ဆုံမှုအတွက်အပြစ်ရှိသူတွေကိုအရေးယူပေးဖို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကမေလ23ရက်နေ့လယ်ပိုင်းဝါရှင်တန် DC မြန်မာတန်ရုံးရှိဆန္ဒပြတောင်းဆိုလိုက်ကြပါလေ
။ Promise Army, Promise Army for Genocide.
ကျွန်တော်တို့ရဲ့နံပါတ်1တောင်းဆိုချက်ကတော့ရခိုင်ပြည်နယ်မှာအရပ်သားတွေကိုဒီမှာစစ်တပ်ကနေပြီးတော့တပ်ဖြတ်နေတာကိုဖက်ချင်းပြပေးဖို့ပါ။နောက်ပြီးတော့အရပ်သားတွေကိုဖမ်းဆီးထားတာတွေဖမ်းဆီးနေတာတွေရှိရပါတော့။အဲ့ဒီကိစ္စတွေကိုလည်းချွင်းချက်မကြည့်ဆက်ချင်းရပေးဖို့ပါ။နောက်တစ်ခုကဒီမှာစစ်တပ်ကတတ်လိုက်လို့တည်သွားတဲ့အဲ့ဒီအရပ်သားရဲ့အတွက်လည်းတရားစီရင်ပေးဖို့ဒီအပြစ်ရှိတဲ့လူတွေကိုအပြစ်ပေးဖို့မြန်မာအစိုးရမပါတဲ့မြန်မာစစ်တပ်မပါဘဲနဲ့နိုင်ငံတကာအဖွဲ့အစည်းကနေပြီးတော့စုံလင်းစစ်ဆေးမှုမျိုးတွေပြုလုပ်ပေးဖို့အဲ့ဒီဟာတွေကိုတောင်းဆိုထားတာဖြစ်ပါတယ်။နက်နက်ကိုင်မဟုတ်တဲ့အရက်သားတွေကိုရွာထဲမှာဝင်ပြီးဖမ်းတယ်။အဲ့ဒီဟာဘယ်နည်းနဲ့မှလက်ခံနိုင်ကြအကြောင်းမရှိဘူး။ဘယ်နိုင်ငံရဲ့တရားဥပဒေဒီနိုင်ငံတကာဥပဒေတွေနဲ့လည်းမကန့်ညီဘူးလို့ကျွန်တော်တို့လုံးဝခံယူပါရတယ်။ဒါအလုံးမာရပေါ့နော်။လူတတ်မှုမြောက်တယ်လို့ပဲလုံးဝယူဆပါရတယ်
။အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌဦးသိန်းထွန်းစံပြောသွားတာပါ။သူတို့ရဲ့တောင်းဆိုချက်တွေကိုမြန်မာတန်ရုံထံပေးဖို့သွားမယ်လို့ပြောပါရတယ်။အခုလိုဆန္ဒပြတောင်းဆိုမှုနဲ့ပတ်သက်လို့ဝါရှင်တန် DC မြန်မာတန်အမတ်ကြီးဦးအောင်နင်းပြောတာကတော့
ရခိုင်ပြည်နယ်ကဆိုလို့ရှိရင်ကျွန်တော်တို့ပြည်ထောင်စုရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ရခိုင်ပြည်တည်ငြိမ်အေးချမ်းရေးအတွက်ကိုကျွန်တော်တို့အစိုးရဘလောက်ရည်ထားနေလဲဆိုတဲ့ဟာကိုလည်းအများကိုအသိပေးပြီးဖြစ်ပါတယ်။အဲဒါကြောင့်မို့လဲရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုအတွက်အစွမ်းကုန်ဆောင်ရွက်နေလဲဆိုတဲ့ဟာလေးကိုကျွန်တော်ပြောပြရစီ
။ဒါအပြင်ရခိုင်ဒေသတွင်းတိုက်ပွဲတွေကြောင့်တင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးရေးကိစ္စမှာဟန်တာနီရာတွေကိုဖယ်ရှားခွင့်ပြုပေးဖို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကတောင်းဆိုကြောင်းဦးသိန်းထွန်းစံကပြောပါတယ
်။စစ်ပြေးဒုက္ခတွေတုံသောငွေကျော်ကိုမြန်မာအစိုးရကိုယ်တိုင်စောင့်ရှောက်ပေးဖို့ပြီးတော့ကုညီစောင့်ရှောက်ပေးနေတဲ့အဖွဲ့အစည်းတွေစောင့်ရှောက်ရှင်တဲ့အရက်သားဒီပြည်တွင်းပြည်ပအဖွဲ့အစည်းအားလုံးကိုလှုပ်ဆောင်ခွင့်ပေးဖို့အဲ့ဒီဟာတွေကိုတောင်းဆိုထားတာဖြစ်ပါတယ်
။အဲ့လိုဟန်တာတွေဟာလုံခြုံရေးလိုအပ်ချက်ကြောင့်လှုပ်ဆောင်ခြင်းမျိုးသာဖြစ်နိုင်ကြောင်းတာမကြီးဦးအောင်နှင်းကရှင်းပြပါတယ်။
ရည်ပင်ချင်းလေးကိုကျွန်တော်အတိအကျကျွန်တော်မသိပါဘူး။ဒါပေမဲ့ကျွန်တော်ပြောပြလို့ရတဲ့ဟာကတော့ဒီမြန်မာနိုင်ငံရဲ့ပြည်တွင်းအခြေအနေကိုနိုင်ငံတော်ရဲ့အစိုးရအတည်ဆုံးဖြစ်ပါတယ်။လူမျိုးရေးအခြေအနေကိုအခြေခံပြီးတော့ပဲဒီလူမျိုးရေးဖွဲ့စည်းတရားနေကိုသွားမယ်ဆိုတဲ့ဟာလေးကိုကန့်တတ်ထားတာလို့ပဲကျွန်တော်ယူဆပါတယ
်။အေးအေးရခိုင်လက်နက်ကိုင်တပ်နဲ့ဆက်နွယ်တယ်ဆိုပြီးပြီးခဲ့တဲ့ AP လာထဲမှာလက်ကရော်သား29ဦးကိုမြန်မာတပ်မတော်ကဖမ်းဆီးထားခြင်းရွာသား3ဦးတေဆုံးသွားရသလိုကြောင်တန်းရွာမှာလည်းလူ280နီးပါးဖမ်းဆီးစစ်ဆေးနေစဉ်စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်မေလ2ရက်နေ့က6ဦးတေဆုံးပြီးလူတချို့ဒဏ်ရာရသွားပါတယ်။အဲ့လိုတေဆုံးသူ9ဦးအတွက်ဝါရှင်တန်မြို့မှာတန်ယုံရှိမှာအခေါင်း9ခုပြင်ပြီးမြစ်တာပို့အမျှဝေခဲ့ကြပါတယ်။တန်ယုံရှိဆန္ဒပြပွဲမှာတော့ရခိုင်တိုင်းသားအများစုနဲ့ကရင်ချင်းကချင်းတိုင်းသားတွေပါစုစုပေါင်း80နီးပါးလာရောက်ကြပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပြောပြသွားတာပါရှင်။